အခုနောက်ဆုံးဝေဖန်နေတာကတော့ဒီလိုပေါ့နော်ဒီပညာရေးဝန်ကြီးအဖြစ်နဲ့ခန့်လိုက်တဲ့ဒေါက်တာမျိုးသိန်းကြီးအကြောင်းပေါ့နော်သူ့ကိုဘုံဝင်မကြကြဘူးတော်တော်များများဘာဖြစ်လို့လဲဆိုတော့ဒီပညာရေးလောကမှာလည်းသူ့ကိုဘုံဝင်မကြတဲ့လူတွေရှိတယ်နောက်ပြီးတော့သူကဒီ hard liner လို့ခေါ်မှာပေါ့နော်ရင်းတော့ဆိုစစ်အစိုးရလက်ထက်မှာပေါ့နော်စစ်အစိုးရအကြိုက်လိုက်ခဲ့တဲ့လူတယောက်ဆိုပြီးတော့လေလူတွေကဝေဖန်ကြတာပေါ့နော်ဒါပေမဲ့ဒေါက်ဆန်းစုကြည်ပြောဦးတာရှိပါတယ်ရွေးကောက်ပွဲကာလတုန်းကလည်းအဲ့လိုပဲဟိုအောက်ရှေ့လူလူမကျေနပ်တဲ့လူတွေကိုရွေးတဲ့အခါမှာဒေါက်ဆန်းစုကြည်ပြောပါတယ်လူကိုမကြည့်ပါနဲ့ဒီပြုပြင်ပြောင်းလဲရေးအတွက်ကိုတွန်းအားအနေနဲ့ NLD ကိုမဲထည့်ပါဆိုတော့ NLD ကိုမဲထည့်ခဲ့ကြတယ်ပြည်သူလူထုကအခုတခါထပ်ပြီးတော့ဒီအစိုးရအဖွဲ့မှလည်းပြည်သူလူထုအများစုမကြိုက်တဲ့လူတွေပါလာတာပေါ့နော်အဲ့တော့အဲ့ဒီဒီလူတွေအပေါ်မှာပေါ့ဟိုဘုံဝင်မကြတာဒီအများကြီးရှိတော့ဒီလူတွေကဒေါ်စန်းစုကြည်ဦးဆောင်တဲ့ဒီသမရာကြီးဦးထင်ကျော်အစိုးရနဲ့ဘလို့ပူးပေါင်းဆောင်ရွက်တောင်းမလဲဆိုတာကိုအားလုံးကစိုးရိမ်နေကြတာပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီပညာရေးဝန်ကြီးဒေါက်တာမျိုးသိန်းကြီးခန့်တဲ့အပေါ်မှာရောဘလို့သုံးသပ်လို့ရပါလဲ
ဟုတ်ကျမတို့ဒီចောင်းသားတွေအပါဝင်ပေါ့နော်ဒါဟိုចောင်းသားတွေဆိုတာကလည်းဟိုဒီတက္ကသိုလ်အလိုက်ပေါ့တက္ကသိုလ်လိုက်ចောင်းသားတွေကဒေါက်တာမျိုးသိန်းကြီးနဲ့ပတ်သက်လို့အချို့သူတို့တည်ထားပြီးသားကိစ္စလေးလည်းရှိရဲနောက်တစ်ခုကအရေးကြီးတာကတော့ဆရာတွေပေါ့ဒါပညာရေးဝန်ထမ်းတွေကိုနိုင်ကိုကဒေါက်တာမျိုးသိန်းကြီးပေါ်မှာဟိုတန်တရားဝင်နေရရဲ့အမြင်ကြီးရာရှိနေရဲဆိုတော့ကျွန်တော်တို့အနေနဲ့တပုံဝင်လင်းပြောရင်တော့ဒါဆိုရင်တကယ်ကိုဆိုရင်စိတ်ပူပါတယ်ဟိုဒီတကယ်ကိုပညာရေးခန္ဓာပြုရင်ပြောင်းလဲဖို့အတွက်ဟိုအဲ့ဒီမှာရှိတဲ့ဟိုပညာရေးဝန်ထမ်းတွေရဲ့ဟိုဆရာမတွေပေါ့နော်ဗမောက္ခတွေဗမောက္ခချုပ်တွေသူတို့တွေနဲ့ဟိုတိတ်ပြီးအဟအစစ်မပြေတဲ့သူမျိုးပညာရေးဝန်ကြီးဖြစ်သွားတော့ဘယ်လိုမျိုးဒါကိုရှေ့ဆက်မလဲဆိုတော့ကိစ္စမျိုးတွေကျွန်တော်တို့စိတ်ပူတာရှိတယ်။နောက်အရေးကြီးဆုံးတစ်ခုကတော့ဒေါက်တာမျိုးသိန်းကြီးကအရင်အစိုးရလက်ထက်ကပညာရေးပြင်ပြောင်းလဲရေးကဏ္ဍမှာသူကတကြောင်တည်းရာပါထားပြီးသားအရင်အစိုးရရဲ့ပညာရေးပြင်ပြောင်းလဲရေးကဏ္ဍပေါ့နော်။အဲ့တော့အခုလက်တလောဒါ NLD ရဲ့ပညာရေးမူဝါဒပေါ်မှာအခြေခံတဲ့ပညာရေးပြင်ပြောင်းလဲမှုကလာတော့မယ်ပေါ့။ဆိုတော့ဒီပညာရေးမူဝါဒမတူတဲ့ပညာရေးမူဝါဒနှစ်ခုကိုဘယ်လိုမျိုးသူဂိုင်တွင်မလဲပေါ့။ဒေါက်တာမျိုးသိန်းကြီးကဘယ်လိုမျိုးဂိုင်တွင်မလဲ။ဒါတော်တော်များကဟိုကျမတို့ဘောင်ပေါ့တော်တော်များစိုးရင်ကြပါတယ်။ဟိုဆိုလိုတာကကျမအနေနဲ့ဆိုလို့ရှိရင်တော့တကယ်တမ်းပညာရေးဆိုတာကတကယ်တမ်းညီတွဲအင်တန်အရေးကြီးရဲ့ရင်းနှီးမြှုပ်နှံမှုလို့ကျမမြင်တယ်။ကျမတို့ကတခြားအပိုင်းတွေလည်းအရေးကြီးတယ်။ဒါပေမဲ့ပညာရေးကရေရှည်သွားမှာဒီမိုကရေစီကိုဟိုခုနပြောတဲ့အထက်မှာလည်းတပိုင်းတော့ပါပဲ။ဒီမိုကရေစီကိုသွားကျင်ကျွန်တော်စာသင်ခန်းတွေရေးစာပြီးတော့ဟိုဒီမိုကရေစီကိုတင်ကြားရမယ်လို့ကျမအနေနဲ့မြင်တယ်။ဒါမှလည်းတကယ်ကိုအရှိခိုင်ပါမဲ့ဒီမိုကရေစီတိုင်းပြည်မျိုးကိုဥတည်နိုင်မယ်လို့ကျမတို့ကမြင်တယ်။အဲ့တော့ကြောင်းလဲတဲ့နေရာမှာအစ်စ်ကျွန်တော်ကအစ်စ်ဖြစ်တဲ့လူမျိုးပေါ့နော်တကယ်ကိုကျွန်တော်တို့တိုင်းပြည်မှာဆိုလို့ရှိရင်တကယ်လုံနိုင်ကင်နိုင်တဲ့ဒီပြည်ရင်းပြည်ပမှာရောဟိုနိုင်ငံကောင်မောင်းနိုင်ငံတွင်းမှာရောအတွေ့အကြုံရှိရဆရာကြီးတွေအများကြီးရှိရတကယ်တွေ့ကြုံလည်းရှိရလုံလည်းလုံနိုင်တယ်ဆိုတော့ဒီလိုဆရာကြီးမျိုးတွေကိုထည့်ပြီးတော့ဟိုဒီပညာရေးကဏ္ဍကိုပြင်ပြောင်းလဲစေတာပို့ပြီးတော့မကောင်းဘူးလားလို့ကျွန်တော်တို့ဒါဝိုင်းပြီးတော့ဆွေးနွေးကြရလည်းရှိပါတယ်အရင်အစိုးရရဲ့အစိုးရဝန်ထမ်းတယောက်ကဟိုပညာရေးဝန်ကြီးဖြစ်လာတဲ့အခါကျတော့သူ့မှာအသိရှိနိုင်ပါမလားပေါ့နော်ဟိုဒီ policy ကလည်းဟိုအရင် policy တွေပုံမှန်အခြေခံတယ်ဒီဒေါ်စုကြည်တက်လာမဲ့ policy တချို့ကိုသူဒါကိုပြန်ကင်မှာပေါ့အဲ့တော့အဲ့နေရာမှာလဲကွာဟာရာမျိုးနောက်ပြီးတော့ဟိုမကိုက်ညီတာမျိုးတွေဖြစ်လာမှာလဲကျွန်တော်တို့ကစိတ်ပူကြတယ်တစ်ဖက်ကလည်းဒါဒေါ်စုကြည်ကတော့ဒီပုံမှန်သူကဟိုအားလုံးရဲ့အခေယာပဲပေါ့နော်ဒါအစိုးရဘွဲတစ်ခုလုံးရဲ့အခေယာဖြစ်တဲ့အတွက်ကြောင့်မို့ဒါတိတ်စိုးရင်တည်းမရှိဘူးဟိုဒါဒေါ်စန်းစုကြည်ရောကင်တွယ်နိုင်မှာလိမ့်မယ်လို့လဲဒါကျွန်တော်တို့အနေနဲ့ဟိုမျှော်လင့်တာလည်းရှိတော့ရှိပါတယ်ဆိုတော့ဟိုစိုးရင်တာလည်းစိုးရင်နဲ့မျှော်လဲမျှော်လင့်နဲ့ဒါပေမဲ့အကောင်းဆုံးကတော့ဟိုတကယ်ကိုဒီမိုကရေစီကိုရှေ့ရှုတဲ့ပညာရေးမျိုးပညာရေးစနစ်မျိုးဖြစ်အောင်ကြောင်းလဲနိုင်ရင်တော့အကောင်းဆုံးဖြစ်မှာပါဘလို့ပုံစံနဲ့ပဲဖြစ်ဖြစ်ပေါ့နော်ဒါပေမဲ့ကျမနဲ့ဒေါက်တာမျိုးသိန်းကြီးကိုပါဒီပုံကိုရေးရတော့တိတ်ရင်းနှီးမှုမရှိဘူးတိတ်သူ့ရဲ့ပုံကိုရေးလို့လည်းကျမတိတ်ပြောမသိဘူးဟိုတေချာတာကတော့ကျမတို့ကပူပြီးကောင်းတဲ့လူကိုတော့ကျမတို့ကမျှော်လင့်မိတာပေါ့နော်ဟုတ်ကဲ့
အဲ့တော့ဟိုပြည်တာတွေလည်းပြီးခဲ့ပြီပေါ့နော်ထောင်လည်းလည်းကြာခဲ့ပြီကိုလည်းအနစ်နာခံကြတာတွေလည်းအများကြီးပဲဟိုပြည်သူလူထုတရားလုံးရဲ့ထောက်ခံမှုတွေလည်းရခဲ့တာပေါ့နော်အဲ့တော့ကဲရှစ်ဆက်ပြီးတော့ဒီပညာရေးပြင်ပြောင်းလဲမှုအတွက်ကိုဒီသမရာကြီးဦးထင်ကျော်ဦးဆောင်တဲ့ဒေါ်စန်းစုကြည်အတိုင်းမင်္ဂပုဂ္ဂိုလ်အဖြစ်နဲ့ဆောင်ရွက်တာဝန်ယူဆောင်ရွက်နေတဲ့အစိုးရအဖွဲ့နဲ့ပညာရေးပြင်ပြောင်းလဲမှုအတွက်ဘာကတရဲ့အခမ်းကဏ္ဍပေါ့နော်အဲ့ဒါလေးကိုနည်းနည်းပြောပြပေးပါလား
ဟုတ်ကဲ့ကျမတို့ဒီပညာရေးပြင်ပြောင်းလဲမှုနဲ့ပတ်သက်ပြီးတော့ကျမတို့တွေစဉ်းစားထားတာတွေအများကြီးရှိပါတယ်ဟိုဒါပေမဲ့ကျမတို့မှာကဟိုဒီရက်ပိုင်းပေါ့နော်ဒီပြန်လွတ်လာတာရက်ပိုင်းဟိုလွတ်လာတာကိုကကျမတို့ကမမျှော်လင့်မဲနဲ့ကျမအမြင်နဲ့အဲ့ဒါလည်းပြောပါတယ်ကျမတို့မမျှော်လင့်မဲနဲ့လွတ်လာခဲ့ရတာပါဟို9 ရနေ့မှာကြီးညာချက်ထွက်တယ်အရှင်းနေ့မှာကျမတို့ဒါကျင်းအောင်နေရနေထွက်လာကြတာပေါ့နော်ဆိုတော့ဟို1 level 1တာကြတယ်ကျမတို့ဟိုဒီတကြံရက်ကလည်းခံနေရဆိုတော့တော်တော်များများကနေတွေရောက်ကုန်ကြတယ်ဟိုကျမတို့ဒီဘောလွန်ကွန်မတီတွေတော်တော်များနေရောက်ကုန်နေထီးသွားကြတယ်အိမ်ပြန်ကြတယ်ဆိုတော့ကျမတို့အချင်းချင်းစုစည်းနိုင်မှုမရှိတော့ဟိုကျမတို့ဒီတိတိကျကျစီဝေးတိုင်းမထားတာမရှိတဲ့အခါကျတော့တိတိကျကျပြောဖို့တော့ခက်ပါတယ်။ဘာတွေဆက်ပြီးတော့ဘယ်လိုမျိုးပုံစံမျိုးတွေနဲ့ဘယ်လိုသွားမလဲဆိုတာတော့ဒါပေမဲ့တအူးချင်းစဉ်းစားချက်တွေတော့ရှိရပါဘောနော်။အကြံဉာဏ်စဉ်းစားချက်တွေတော့ရှိပါတယ်။ပြီးခဲ့တဲ့ဈေးညာချက်အရာဆိုရင်ကျမတို့ဒီအစိုးရတဲ့လွတ်တော်တင်နေကျမတို့ဒါညနိုင်အာဆွေးနွေးရမျိုးတောက်လျှောက်ဒါလုပ်ဖို့ရှိပါတယ်။ဟိုအဓိကတော့ပညာရေးကဏ္ဍမှာကျမတို့အာဒါလွတ်တော်မှာဆိုလို့ရှိရင်လည်း85000ကျော်လုံးတော့ကျမတို့ဒီလိုရေကောက်တင်ပြောလိုက်တဲ့လွတ်တော်ကိုယ်စားလှယ်ကြီးရှိပါတယ်ဆိုတော့နောက်ပြီးတော့လေဒီအစိုးရအဖွဲ့မှာဆိုလို့ရှိရင်လည်းအလားတူပဲတကယ်ကိုတက်သည့်နားလည်တဲ့ပညာရှင်တွေရှိပါတယ်ဆိုတော့ဒါကျွန်တော်တို့အနေနဲ့ပညာရေးပြည်ပြင်ပြောင်းလဲရေးအတွက်ဒါတက်နိုင်လောက်ပေါ့နော်ဟိုကျွန်တော်တို့ကတော့ဒါပို့ပြီးတော့ဒီညမှာပညာရေးဝန်ကြီးဒေါက်တာမျိုးသိန်းကြီးအဲနဲ့ကျွန်တော်တို့နဲ့ဂျားထဲမှာတော့ခုနပြောသလိုခြေပိုင်းမှာတော့ပညာရေးကဏ္ဍနဲ့ပတ်သက်ဖူးတက်ကလေးတွေရှိခဲ့တာပေါ့ဒါပေမဲ့လည်းပညာရေးပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးတော့ကျမတို့ကဟိုညှိနှိုင်းဆွေးနွေးမှုကိုတခြားလုံးလူလာခဲ့တဲ့သူတွေဖြစ်တဲ့အတွက်ကြောင့်မို့လို့ဟိုစကားကျမတို့ကစကားပြောချင်ပါတယ်အဓိကကတော့ကျမတို့တိုင်းပြည်မှာအခုဖြစ်နေတဲ့ကိစ္စတွေကျမတို့ဒီလေးဝန်ဆိုင်ကတိကိုပြက်ပြီးတော့ဖန်ဆီးခံရတဲ့ကိစ္စတွေကကျမတို့တိတိစကားတွေကိုကျမတို့ဟိုပြည်ပြည်လဲလဲမပြောခဲ့ကြဘူးကျမတို့ညှိညှိနှိုင်းနှိုင်းမရှိခဲ့ကြဘူးအစည်းအဝေးတွေမှာကျမတို့စကားပြောတယ်ဟိုအဲ့ဒီအစည်းအဝေးမှာတကယ်လုံနိုင်တာမလုံနိုင်တာကိုပုံမှန်လေးလေးမပြောခဲ့ပဲနဲ့သဘောတူရယ်ဆိုရဲအနေထားမျိုးနဲ့ပဲရက်တယ်ပြီးတော့နောက်ပိုင်းကျရင်အဲ့ဒီသဘောတူညီချက်တွေကိုပုံမှန်မျိုးစုံနဲ့ပယ်ဖြတ်ကြတယ်ဖြတ်ဂရီဖြတ်တာတွေလုပ်ကြတယ်ဆိုတော့ပြဿနာတွေတစ်လျှောက်လုံးတက်တာပေါ့အဲ့တော့အဓိကတော့ကျွန်တော်ပုံမှန်လေးလေးစကားပြောကြမယ်အဲ့ဒီဂရီကုတ်တွေကျွန်တော်တို့ဆွေးနွေးပွဲတွေမှာရလာတဲ့ရလက်တွေပေါ်မှာတန်မိုးထားကြမယ်ဆိုလို့ရှိရင်ဒါဆွေးနွေးညှိနှိုင်းမှုကိုတန်မိုးထားတဲ့စီဝေးဆွေးနွေးပွဲတိုင်းကအောင်မြင်မယ်လို့ကျွန်မအနေနဲ့မြင်ပါတယ
်ဟုတ်ကဲ့ပါအခုဆိုလို့ရှိရင်ဒီထောင်တန်းကြခဲ့ကြတယ်ပေါ့နော်လူတွေကဟိုနိုင်ငံရေးသမားတွေလည်းဟိုပေါ့နိုင်ငံရေးသမားဆိုလို့ရှိရင်တော်တော်များများကနိုင်ငံရေးအမှုရလို့မဟုတ်ဘဲနဲ့သူတို့ဟိုတမင်တကာအကွက်ဆင်ထားတဲ့တခြားရာဇဝတ်မှုနဲ့ပဲဖြစ်ဖြစ်ပေါ့နော်အဲ့လိုမျိုးထောင်ကြကြတယ်ပေါ့ရာဇဝတ်မှုနဲ့ကြတဲ့လူပဲဖြစ်ဖြစ်နိုင်ငံရေးနဲ့ကြတဲ့လူပဲဖြစ်ဖြစ်ပေါ့နော်ဘယ်သူမဆိုစိတ်တိုင်ရာစိတ်ခံစားချက်တွေနောက်ဟိုဒီကိုခန္ဓာအရလည်းဒဏ်ရာရတယ်စိတ်အနေနဲ့လည်းဒဏ်ရာရကြတယ်ပေါ့အဲ့ဒီဒဏ်ရာဒဏ်ချက်တွေပေါ့ trauma တွေပေါ့နော်အဲ့ဒါတွေကိုrehab ခေါ်တာပေါ့ပြန်လည်ထူထောင်ဖို့အတွက်ကိုရောဘလို့အစီအစဉ်တွေများရှိလဲမသိဘူးတခြားနိုင်ငံသားတွေမှာဆိုလို့ရှိရင်တော့ counseling service ပေါ့နော်နှစ်သိမ့်တဲ့အဖွဲ့အစည်းတွေရှိမယ်ဟိုဘာသာရေးဆိုင်ရာအဖွဲ့အစည်းတွေရှိမယ်ဒီ NGO အဖွဲ့အစည်းတွေရှိမယ်ပေါ့ဒီနိုင်ငံမှာကြတော့အဲ့ဒါမျိုးမတွေ့ရလို့လေအဲ့တော့မဖြစ်ဖြစ်ပါအောင်ခံစားချက်လေးပြပြပေးပါအောင
်ကျွန်မဒီခုနပြောရဲပေါ့နော်အရင်ပြောရဲကိစ္စမှာဒီcounseling ကိုဒီ APP တို့ APP ပေါ့ APP ကတော့ဒါဟိုနိုင်ငံကျင်းသားဟောင်းနေစုပြီးတော့ဖွဲ့ထားတဲ့အဖွဲ့ပေါ့နော် APP တို့လုပ်နေရကြီးလေးတွေရှိရချာဟိုတိုင်းနိုင်ငံတကာဖွဲ့စည်းနေတဲ့ပေါင်းပြီးတော့လုပ်နေရလေးရှိရနောက်ဒီနေ့ပဲကျွန်မဒီကျမ်းမာရေးနဲ့ပတ်သက်ပြီးတော့ဒီဒိမက်ကနေပြီးတော့ဖွဲ့တစ်ခုပေါ့နော်ဒီမှာဒီနိုင်ငံကျင်းသားဟောင်းနေဒီပြန်လွတ်လာတဲ့အခါမှာသူရဲ့ကျမ်းမာရေးစိတ်ရောဒီခန္ဓာကိုယ်ပါကျမ်းမာရေးနဲ့ပတ်သက်ပြီးတော့လုပ်နေတဲ့ UN Foundation နဲ့ချိတ်ဆက်ပြီးလုပ်နေတဲ့ဖွဲ့စည်းရောရှိရဆိုတော့ဟိုလက်လန်းတော့မှီဖို့ခက်တာပေါ့နော်ကျွန်တော်နိုင်ငံကျင်းသားတွေကလူဝင်ရကလည်းဟိုညားခဲ့ရပေါ့ညားခဲ့တယ်နောက်တစ်ခုကတချို့ဆိုလို့ရှိရင်ဒါပြန်ထွက်လာတဲ့အခါနေစရာအိမ်တော်မရှိတော့မိသားစုတွေလည်းဟိုတခွဲတပြားဖြစ်သွားတဲ့အခါကျတော့ဘဝတွေပါရင်းနှီးပြီးပိတ်ဆက်လိုက်ရတော့ဒီနိုင်ငံဒီလက်တလောဒီမြို့ပေါ်နိုင်ငံလောကနဲ့ချိတ်ဆက်နိုင်မှုနေတဲ့အခါကျတော့အဲ့လူတွေကိုလည်းဟိုပြန်ပြီးတော့မဆက်သွယ်နိုင်တာတွေလည်းအများကြီးရှိရဆိုတော့လက်လန်းမီကျမတို့ကအခုချိန်ထိခတ်တာတော့လက်လန်းမီနိုင်မှုခတ်တာတကယ်တမ်းကကျမအမြင်မှာဆိုလို့ရှိရင်တော့ဒါအစိုးရအနေနဲ့ပေါ့နော်ဒါတကယ်ကိုတည်ချာချာဟိုဥဆောင်ပြီးတော့လုပ်မယ်ဆိုရင်
ပြန်လည်ဒီမှန်ချက်
ပြန်တဲ့ဒီတော်ရင်အတွက်ညီမန်းချက်ချပြီးတော့ကောင်တယ်ဖို့မယ်ဆိုရင်တော့ဒီရဖက်ဖွဲ့စည်းရထက်ဆိုင်ပို့ပြီးတော့လက်လန်းမိတာပေါ့ပို့ပြီးတော့လည်းအောင်မြင်နိုင်လိမ့်မယ်လို့ကျမအနေနဲ့မြင်ပါတယ်ကျောလို့စီမာဟိုကဒီအချင်းတော်တွေကပြန်ထွက်လာတဲ့သူတွေကိုနိုင်ကိုကကိုမှဒီလိုမျိုးဟိုစိတ်ခံစားမှုတစ်ခုခုပေါ့နော
်ဟို trauma ရထား
ရထားရလို့မမြင်ဟိုကိုတော့ဟိုဘယ်လိုခေါမလဲကျောလို့စီမာကခုနကလည်းပြောခဲ့ပါလူခွေကိုတန်မှုအထားမခံရအောင်ကိုသူများကတန်မှုအထားမခံရတဲ့အခါကျတော့ကိုကောင်တန်မှုထားအောင်မသိတော့တာရှိလာတယ်နောက်မိသားစုတွေအစိုးဆုံးကတော့ကျွန်တော် มีตาทุกบ่ายตลอดเนี่ยเจสซี่เกยได้อันตรายเว้ยโหดิเฟท้องจ่าตัวได้อมีก็ชมบวชอยู่งแกได้ตาตะมี้นี่กูก็งงไม่จีไหนเนี่ยคาจาวปัญญายีนี่เลยซ้องชุ้งเลยอาชาต้องมีตาทุกบ่ายเลยซ้องชุ้งเนี่ยได้เลยจ้าวต่ายปีมาตลอดเยอะไปดิနိုင်ငံนี้โหจม้าอนิเนี่ยยังกูคันซ้าได้ป่ะเนาะดิบวชนี่มีตาทุกนี่บวชนี่กูจม้าจ้าตีไอ้คาอินเตอร์มาถ้าโหဒီဆုံးလို့ပေးဆက်မှုကဒီနိုင်ငံချင်းသားတယောက်တည်းမဟုတ်နိုင်ငံချင်းသားရဲ့မိသားစုတွေရပါလိုက်ပြီးတော့ဒီတိုင်းပြည်အတွက်ပေးဆက်ဆုံးလို့ပေးဆက်ခဲ့တာရှိရယ်ဆိုတော့ဒါမျိုးတွေကိုလည်းကျွန်တော်တို့တကယ်ကိုရေရှည်လုပ်ငန်းစဉ်တွေချမှတ်ပြီးတော့လှုပ်ဆောင်ပေးမယ်ဆိုရင်တော့အကောင်းဆုံးဖြစ်မှာပါကျွန်တော်တို့ဒီလူတွေကိုနေရာပေးတာနေရာပေးဖို့ဆိုတာချက်ခုနပြောသလိုဒီလူတွေရဲ့လှုပ်ဆောင်မှုတွေကိုအတိအမှတ်ပြုပေးတာကကျွန်တော်တို့တိုင်းပြည်အတွက်တကယ်ကိုလိုအပ်တဲ့ဟိုအရာတစ်ခုပါဟိုဒါဒီလိုကံဒီလိုပြည်သူကယူကောက်တင်မြောက်တဲ့အစိုးရတခုပေါ်ပေါက်လာတဲ့အထိကျွန်တော်တို့တစ်ချိန်လုံးဟိုပေါ်ပေါက်လာနိုင်တဲ့အထိပေါ့နော်တစ်ချိန်လုံးဟိုအရင်တုန်းကရောအခုကလေးကပါဟိုတောင်တနေရာဝင်ရောက်ပြီးတော့ကျူပန်ပေးကြတဲ့ဟိုနိုင်ငံသားတွေတက်ကြွတဲ့နိုင်ငံသားတွေကျွန်တော်တိုက်ပြီးမှာအများကြီးပဲကျွန်တော်တို့လူချို့ဆိုရင်ဟိုဘယ်သူဘယ်ဝါမှန်းအောင်မသိတော့ဘူးကျွန်တော်တို့ဆိုလည်းနိုင်ငံနီးကပ်တဲ့နိုင်ငံအင်အားစုကကိုယ်ချင်းချင်းသိကြတယ်ဒါပေမဲ့တချို့ဆိုလို့ရှိရင်ဒီလိုတောင်တနေရာနီးစပ်တဲ့နိုင်ငံအင်အားစုကလည်းမဟုတ်တဲ့အတွက်ဒါသူတို့ရဲ့ဒီကျင်းအောင်နေရဲမှာစကြောရေးစကန်နေရဲမှာဖိဆက်ခဲ့မှုတော်တော်များမသိတော့တာကြီးလဲရှိခဲ့ပါတယ်ဆိုတော့ဒါတွေကိုကျွန်တော်တို့အနေနဲ့ဒါတိတိကျကျဟိုဖော်ထုတ်နိုင်မယ်ခုနပြောသလိုဒီလူတွေရဲ့ဟိုဘဝတွေအတွက်တစုံတရာပေါ့နော်ပြန်လည်ပြီးတော့ဟိုဖြည့်ဆည်းပေးနိုင်မယ်ဆိုလို့ရှိရင်တော့ဒါအကောင်းဆုံးဖြစ်မှာပါဟုတ်ကဲ့